အငယ်ဝေးလင်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့အနေနဲ့ပေါ့လေဒီမောင်တော်အကြံဖက်ကိစ္စတွေကိုစစ်တွေဒေသခံတွေစီမှာပါရီများသိရှိထားတာမျိုးရှိပါလေဗျ
။ပါရီသိရှိလဲဆိုတော့စစ်တွေကရမီးရဖအချို့နဲ့ကျွန်တော်တွေ့ရတယ်လေ။သူတို့အနေနဲ့ကတော့ဟိုဖြစ်ခဲ့တဲ့ကိစ္စရပ်ဒီပေါ်မှာစိုးရိမ်လေးတွေအများကြီးရှိတာပေါ့နော်။ပထမနည်းနည်းတည်ငြိမ်နေရနေထပ်ဖြစ်တဲ့ပုံမှာလည်းပိုစိုးရိမ်ရပေါ့နော်။စိုးရိမ်တဲ့ပုံမှာသူတို့ကတော့ဘယ်လိုသုံးသပ်လဲဆိုရင်ဒါကတော့ဟိုမြန်မာတပ်မတော်နဲ့ဟိုရဲတပ်ဖွဲ့ပေါ့နော်ကာကွယ်ရေးအဖွဲ့အစည်းတွေနဲ့တစ်ဖက်ကလူတွေနဲ့ဖြစ်ကြတဲ့တိုက်ပွဲတွေဆိုပြီးသူတို့တုံ့တက်လာပေါ့နော်သူတို့ကိုရုပ်ပိုင်းဆိုင်ရာအရာတိုက်ခိုက်ခြင်းမခံရပေမဲ့လည်းစိတ်ပိုင်းဆိုင်ရာအရာသူတို့ချောက်ချားနေတယ်ပေါ့နော်ဥမာညဘက်တွေဘာတွေမှတလပ်ပြက်တန်တွေဘာတွေကြားတယ်လူတန်တွေဘာတွေကြားတယ်ဆိုကြတော့စိတ်တွေချောက်ချားပြီးတော့အဲလိုဖြစ်တဲ့ဆိုတဲ့အနေအထားလေးတွေသူတို့ပြောပါတယ်သို့တော့အများစုကတော့ဗလာလေးကဝန်တာစရာပေါ့နော်ဟိုလူမျိုးကြီးဘာသာရေးမဟုတ်ဘူးဆိုတဲ့ဟာလေးကြီးလည်းတုံ့တက်ချက်ကလေးတွေလည်းရှိပါတယ်ဟိုအစ္စလာမ်ဘက်ကလူတွေကတော့သူတို့ကတော့လုံးဝဒါကိုရှုံချတယ်ရာဇဝတ်မှုကျူးလွန်တဲ့လူတွေကိုတရားဥပဒေအရအရေးယူပါနော်တိတိရောအေးယူပါမညာမတာကိုလောက်ရမယ်သို့တော်လည်းပဲဟိုဒီထက်မှမပါတဲ့လူတွေကိုလည်းပဲမျိုးစားပြင်ဖြစ်နေမဖြစ်ရအောင်လို့ဆိုပြီးတော့အဲ့ဒါလေးတွေတော့သူတို့ရဲ့ခံစားချက်ကလေးတွေပြန်ပြပါတယ
်မောင်တော်ဒေတာကိုအငယ်တို့အဖွဲ့ကလည်းသွားမယ်ဆိုပြီးတော့အရင်စီစဉ်ထားတာအခုလုံခြုံရေးကမသွားဘူးလို့လည်းကျွန်တော်တို့သိထားတယ်အဲ
့ဒါမသွားဘူးလို့သူတို့မပြောဘူးကြာသူတို့ဟဲလီကော်ပတာတစ်ပိုက်စီစဉ်ထားတယ်သူတို့အနေနဲ့ကတော့ကြိုက်တာလွတ်လွတ်လပ်လပ်လှုပ်ချင်တာလှုပ်ဆိုပြီးတော့အကုန်လုံးစီစဉ်ပေးတယ်ဟဲလီကော်ပတာလည်းစီစဉ်ပေးပါတယ်ဒါကျွန်တော်တို့ဆုံးဖြတ်ချက်ကကျွန်တော်တို့အခါကျွန်တော်တို့တိုင်ပင်ပြီးတော့လုံခြုံရေးအရာသူတို့အနေနဲ့ကတော့စိုးရိမ်နေဆိုတာတော့ပြောပြတယ်မသွားရဘူးဆိုတဲ့တားမြစ်ချက်မရှိပါဘူးသူတို့ကကြွန့်ကျင်တဲ့ပုံစံတွေလေလုံခြုံရေးရသူတို့အနေနဲ့ကစိုးရိမ်ကြရရှိနေပါသေးတယ်လို့အဲ့ဒီအချက်လက်တော့ပြောတော့အဲ့ဒီပုံမှာကျွန်တော်တို့ကိုယ်တိုင်တိုင်ပင်ပြီးတော့ဆုံးဖြတ်တာပ
ါအစိုးရတက်မတော်နဲ့ဒါတိုက်ပွဲတွေဖြစ်နေတယ်ပေါ့တစ်ဖက်ကအဖွဲ့အစည်းတွေကသူတို့တွေကဘာယူရချက်တွေများရှိတယ်လို့အငယ်တို့သိရှိထားတာမျိုးရှိလဲဗျ
ကျွန်တော်တို့ကတော့ဒီမှာမှတ်ချက်တွေကောက်ချက်တွေကျွန်တော်တို့ရဲ့ထင်မြင်ချက်တွေကိုဘာမှမပြောကြသလားဆိုပြီးတော့ဆုံးဖြတ်ထားပါတယ်ကျွန်တော်တို့အခုကဟိုအချက်လက်စုဆောင်မှာဘာမှကျွန်တော်တို့ကောက်ချက်မချသေးဘူးဘာကြောင့်ဖြစ်ရလဲဆိုတာသို့တော့ဒီပြဿနာတရားရဲ့ရင်းမြစ်ကိုဆက်စပ်ရမယ်ဆိုတဲ့အခါကတော့ကျွန်တော်တို့ရည်ရွယ်ချက်သဘောတူထားတာပဲချက်လက်တွေစုဆောင်မယ်စုဆောင်ပြီးတဲ့အခါကျတော့မှကျွန်တော်တို့အစိုးရကိုအကြံပေးပါမယ်အဲ့ဒီကကျွန်တော်တို့စုဆောင်တဲ့အဆင့်ပဲရှိပါသေးတယ
်ဒီမောင်တော်ဒေတာမှာဒီလိုမျိုးတိုက်ပွဲတွေဖြစ်နေတဲ့အတွက်ကြောင့်မလို့အငယ်ကုနာပြောသလိုပေါ့လေဒေတာကန်ဒီတော်တော်များများလဲစိုးရင်ကြောက်လန့်မှုရှိနေကြတယ်ပေါ့သူတို့ရဲ့လုံခြုံရေးစိတ်ချရအောင်ပေါ့ဗျာဘလို့များဖြစ်တဲ့လဲ
ကျွန်တော်အခုစကားလေးပြောကြည့်တဲ့အခါမှာလေရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာကပုံများနေတဲ့သဘောရှိတယ်ဒီဖြစ်ခွက်တဲ့ထိတွေ့မှုတွေကလည်းပဲလက်လက်ကင်အခွဲအစည်းတွေသူတို့ဖြစ်ကြတာပေါ့ဟိုရွာတွေသွားရှင်းနေတဲ့အခါမှာဖြစ်တဲ့သဘောရှိတာပေါ့ရခိုင်တိုင်းရင်းသားများနဲ့ပတ်သက်လို့ကတော့တိုက်ရိုက်အဲ့ဒီလိုရုပ်ပိုင်းဆိုင်ရာထိတွေ့မှုကမရှိဘူးမရှိတဲ့အတွက်သူတို့ရဲ့စိုးရိမ်တဲ့ကလေးတွေကလည်းပဲပုံမှန်ကာဝေးရေးအဖွဲ့အစည်းတွေကလည်းရှိနေတဲ့အခါကျတော့သူတို့ပို့ပြီးတော့ဟိုယုံကြည်ချက်ကလေးတွေစိတ်ဓာတ်ကလေးတွေလည်းပြန်ပြီးခိုင်မာလာမယ်လို့တော့ကျွန်တော်ထင်ရတယ်လေပုံမှန်လည်းစနစ်တကျကာဝေးရေးလုပ်ငန်းတွေလုပ်နေတော့
အဲ့တော့ရွာတချို့လဲဗျာဟိုအိမ်တွေလဲမီးရှို့မီးလောင်တာတွေဟိုကမီးရှို့တာကတော့ဘယ်ဘက်ကရှို့လဲတော့ကျွန်တော်တို့လည်းတတ်တော့မသိဘူးပေါ့ဗျာအဲ့တော့အခြေအနေလေးတွေ
မသုံးသပ်သေးပါဘူးအဲ့လိုပြင်ပြင်ကတော့မီးလောင်တာလေးရှိတယ်မီးရှို့တာလေးရှိတယ်ဘာလဲဆိုတော့မသုံးသပ်ဘူးပြောတဲ့စကားကျွန်တော်တို့အကုန်လုံးနားထောင်ပါတယ်မီးဖွဲ့ကလည်းပြောတယ်ဟိုတဲ့ကပြောတာလဲကျွန်တော်တို့သတင်းစာတွေမှာရေဒီယိုတယ်လီဗီရှင်းမှာကြားရတဲ့ဟိုနိုင်ငံတော်ရဲ့ရှူဒေါင်းအာဘော်တွေကိုဒီတိုင်းပြောပါတယ်ကျွန်တော်တို့လည်းနားထောင်ထားပါတယ်ကျွန်တော်တို့ရဲ့ဟိုလောက်ရမဲ့တာဝန်ကတော့ရခိုင်ပြည်နယ်ကြီးတစ်ခုလုံးအေဂျင့်တင်ရင်းရေးတဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်နောက်နောက်ပြည်ပခါတွေမဖြစ်ရေးနောက်ပြီးတော့ဒီမှာရှိတဲ့လူအဖွဲ့အစည်းနှစ်ခုစလုံးသာသာတာဖြစ်ရေးပေါ့နော်နောက်ပြီးရသေးရလိုက်တဲ့အခွင့်အရေးတွေတရားဥပဒေစိုးမိုးရေးအဲ့ဒါတွေကိုကျွန်တော်တို့ကအကျယ်ပြန့်ပြန့်ခြုံငုံပြီးတော့အကြံပေးရမယ်သဘောရှိပါတယ်မောင်းတော့ကိုကျွန်တော်တို့အရေးမပါဘူးလို့မပြောပါဘူးသို့တော့ထူးခြားတဲ့ဖြစ်စဉ်တစ်ခုနေနဲ့သတ်မှတ်ပါတယ်သို့တော့ကျွန်တော်တို့ကအားလုံးကိုခြုံငုံပြီးတော့ပေါ့နော်အခုဆိုရင်ရခိုင်ကျေးရွာတွေမှာတို့ရဲ့စီးပွားရေးကိစ္စတွေဘာတွေညာတွေလမ်းပန်းဆက်သွယ်တွေသတ်သဖြင့်တို့ပြည်သူတွေတင်ပြလာလေကျွန်တော်နားထောင်ပြီးတော့ကြံကြံကောင်းလေးတွေကိုကျွန်တော်တင်ပြပါ
အငယ်တို့အစိုးရကိုဘယ်တော့အလောက်များတင်ပြမယ်လို့များရှိမလဲဗျဘယ်လိုစဉ်
ဒီဝရအဖြစ်ကျွန်တော်20ရှိပါတယ်ခင်ဗျာပထမကကျွန်တော် interim လို့ခေါ်တဲ့ကြားဖြတ်အကြံပေးချက်တစ်ခုကိုကျွန်တော်တို့လုပ်ပါမယ်เนาะအဲ့ဒါအတွက်လည်းစပြီးပြင်ဆင်နေပါပြီပြီးတော့မှကျွန်တော်တို့ရဲ့တက်တာကတော့ဟိုလာမဲ့ဟို2019ဩဂုတ်လဆိုကျွန်တော်တနှစ်ပြည့်မယ်လေကျွန်တော်အဲ့တနှစ်မပြည့်ခင်မှာနောက်ဆုံးမိတ် final ဟိုကတော့အကြံပြုချက်ကတော့တင်ရတော့20ကျွန်တော်တို့တင်ပြဖို့ရှိပါတယ
်ဟုတ်ကဲ့ပထမအဆင့်ဘယ်လောက်များဖြစ်နိုင်မလဲဗျာ
အဲနောက်နှစ်နှစ်စာပိုင်းလောက်မှာတော့ဖြစ်ပါလိမ့်
အငယ်ဝေးလင်းခုလိုပြကြပြတာ RF ရဲ့ကျေးဇူးများကြီးတင်ပါတယ်ဗျာ
ကျေးဇူးပါ